မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးဥရောပသမ္မတ EU ကတပေါင်းတစ်စီးတဲ့ပြစ်ဒဏ်ထအရင်ယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးဂျွန်အစ်လက်ဒရီယန်ကအင်ကာနီမှာပြောပါတယ်မြန်မာစစ်တပ်နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုဥရောပသမ္မတအဖွဲ့ဝင်28နိုင်ငံအဆင့်ထိတိုးမြှင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုမြန်မြန်ဆန်ဆန်ကျင့်သုံးနိုင်မယ်လို့ပြင်းထန်နိုင်ငံခြားရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်မှတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဆီယနာသိမ်းမှုမှာတာဝန်ရှိသူတွေကိုအနောက်နိုင်ငံတွေကပြစ်ဒဏ်ထားပိတ်ဆို့မှုချမှတ်နေတာကြောင့်မြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်သွားနိုင်တယ်လို့ရုရှားအစိုးရကပြောဆိုတဲ့အကြောင်း Interfax သတင်းအေဂျင်စီကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။ဆီယနာသိမ်းမှုမှာတာဝန်ရှိသူတွေနောက်သူတို့နဲ့ပတ်သက်ဆက်နွယ်သူတွေစစ်တပ်နဲ့ဆက်ဆက်တဲ့လုပ်ငန်းကြီးတွေအပေါ်မှာ American Britain ကနေဒါနဲ့ဥရောပသမ္မတ EU တို့ကဒဏ်ခတ်ပိတ်ဆို့မှုတွေအပြီးပြီးချမှတ်နေတာဖြစ်ပါတယ်။ဆီယနာသိမ်းသူတွေအပေါ်ဖိအားပေးချင်းချောက်တဲ့ဒဏ်ခတ်အရေးယူမှုတွေကအကျိုးမရှိပဲအန်ဒီအလွန်ကြီးကြောင်းပြည်ရင်းပြည်ပခါကြီးဖြစ်အောင်တွန်းပို့တယ်လို့ဖြစ်နေအကြောင်းရုရှားနိုင်ငံသားရဲ့ဌာနပြောခွင့်ရကိုကိုးကားပြီး Interfax သတင်းကဖော်ပြတာပါ။မြန်မာဆီယနာသိမ်းမှုအရေးနဲ့ပတ်သက်ပြီးတမတော်ကာကွယ်ရေးဦးကြီးချုပ်ဗိုလ်ချုပ်မှုချင်းမြောက်လိုင်းအပါအဝင်စစ်ဖက်အရက်ဖက်ပုဂ္ဂိုလ်12ဦးကိုပြီးခဲ့တဲ့မတ်လအတွင်းဥရောပသမ္မတ EU ကတန်ခတ်အရေးယူထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့စနေနေ့ကနေပြည်တော်မှာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကလုပ်တဲ့ဥရောပသမ္မတအကူအညီများဆိုင်ရာဝင်ကြီးအဆင့်အစည်းအဝေးကိုလည်း EU ကိုယ်စားလှယ်တွေမတက်ရောက်ခဲ့ကြပါဘူး။လက်ရှိနိုင်ငံရေးအခြေအနေအရမြန်မာနိုင်ငံအတွက်အင်ဂျူကပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်သုံးသပ်နေတယ်လို့လည်းအင်ဂျူရဲ့မြန်မာရုံးကပြောဆိုထားပါတယ်ရှင်။